အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီကနေ့မနက်ပိုင်းကဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးဘုံးခွဲတိုက်ခိုက်သူအေအေတပ်ဖွဲ့ဝင်ကိုအသေးဖမ်းဆီးရမိခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်မင်းကညနေပိုင်းမှာလဲပုတ်ကြောက်တော်နဲ့ပုံနှကျုံမြို့နယ်အစမှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံခဲ့ရပေမဲ့ထိခိုက်မှုမရှိဘူးလို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့တောင်ဖက်6ဖာလုံးကွာတောင်ပေါင်းရွာနဲ့ဖရဲပေါင်းရွာကျမ်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ကြောက်တော်နာလေးမှာပဲတရားကိုစစ်ပေးကားတမ်းပေါ်မှာဟိုဘက်ကဒီကကအပေါ်မှာပေါ့အဲ့မှာတော့မိုင်းပေါ်ပောက်ခွဲမှုလေးရှိတယ်ဒီကိုက်တန်ရမှုကတော့ကျွန်တော်ဘက်ကတော့မရှိဘူးဘုံခွဲသူကပြေးလာတယ်အဲဟိုဘက်ကလည်းဒီကမိုင်းဆွဲပြီးကပြေးတယ်လို့ပြောတော့အပေဖမ်းဆီးရမှုကတော့ရှိတယ်လက်ပြဘုံတစ်လုံးနဲ့
ကြောက်တော်မြို့ဝင်မီတာ3000กว่าမှာအဝေးထိန်း remote mine နှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့အေအေဖုတ်ဝင်ဦးကိုစံငယ်တစီလက်ပြဘုံတစ်လုံးဖုံးနှလုံးမိုင်းထောင်ရမှာသုံးပြတဲ့ဆက်ဆက်ပြည့်စည်နေတဲ့သူအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့ဒီကနေ့မှာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်တပ်မတော်ဘက်ကလို့ယူဆရတဲ့ဘုံခွဲသူတွေကိုအသေးဖမ်းဆီးရမိတယ်လို့တပ်မတော်ကပြောပေမဲ့ဒေသခံတွေကတော့တေဆုံးသူဟာဖျားပေါင်းကြေးရွာသားမော်တော်ဆိုင်ရဲ့တက္ကစီလိုင်းဆွဲနေသူတူလို့ဆိုပါရယ်ဘုံပေါက်ကွဲပြီးမြန်မာစစ်တပ်ကနေပြစ်ခတ်လို့ရွာသားတူတေဆုံးပြီးနောက်တူတန်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတူကပြောပါရယ
်ဖျားပေါင်းရွာကဆွဲစားနေတဲ့တက္ကစီတူတူတွေကိုမောင်မောင်ဝဲဒီမြတ်တော်ကြီးဒီမှာကျောင်းကိုတူမိမတစ်ခေါက်လာပို့သေးတယ်လူသာကျောက်တော်မြန်မာပြည်မှာကရင်ရရွာရွာကိုပြင်တာအဲ့မှာလမ်းမှာရှိတာတင်တယ်နှစ်ခုမှာပြင်းနေတယ်အရင်ခြေတော့မှာပြင်းရတယ်ဒီနေ့ကတော့များများနဲ့တူနေတယ်ဒီတော့တောင်ပေါင်းမှာကကလဒန်မြစ်ကိုကတုပ်ပြီးနေတယ်ကတုပ်တဲ့ဒီနှစ်ခုမှာခြေထိမှန်ပြီးတော့တက်တော့စီးရုံရောက်နေတယ်ဒီမှာတက်တော့ပြစ်တာဘာဖြစ်လဲဆိုတော့အင်းရောင်းကိုပေါ်ယူတဲ့အချိန်ဆရာပြရရထားချေပါလေတောင်းကျန်ဒီဆရာတို့ကိုမိုင်းဆောင်လို့သူ့ကိုပြစ်ထလိုက်တယ်ပြစ်လိုက်ပြီးတော့ဒါကအဲဒီလိုပြောကြတယ်တောင်ပေါင်းရွာမှာလေတချို့အိမ်တွေကကြီးကြတာတွေတော်တော်များများရှိတယ်ရပ်သားတွေပြောချက်ရပြီးတော့
အလားတူမနေ့ညနေ 9:00 နာရီမှာဘုံတို့ကျွန်းမြို့နယ်ဆဒေဝုန်းနဲ့မော်ရွာနီးကရွေးချမ်းကိုဖျက်ကူးတဲ့ရထားလမ်းမှာသမတော်စစ်ကြောင်းဘုံခွဲဆိုက်ခိုက်ခံရတယ်လို့ဘုံတို့ကျွန်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကုစလေဥက္ကေမောင်လက်ကပြောပါတယ်
အဲ့မှာဘာကဖြတ်သွားနေနေတာ။အေးရထားမှာပဲ။ရထားမပြေးတာတော့ကြာနေပြီလား။အယိုးချောက်ကူးတဲ့ကားပဲ။ဒီနာတော့တော့မိတ်မမိုက်ခွေးတာ။ဘယ်သူမှဒီနာမဆက်ရတော့အတိအကျဘယ်သူမှမပြောနိုင်ဘူး။အေးပြောအကြသူ့ကို
တမရစစ်ကြောင်းတွေကနေအေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရူချောင်းဆက်ပိုင်းတောင်နံဘက်ကိုအင်အားဖြည့်တင်းဖို့လာရင်အေအေဖွဲ့ကနေဘုံခွဲတိုက်ခိုက်တာဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်။တမရသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကတော့ဘုံနှကျိုးမြို့နယ်ဆဒေဝွန်ရွာနီးမှာတမရစစ်ကြောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းအသိပြုခဲ့တယ်လို့စီကိုင်းမှုမရှိဘူးလို့ပြောပါတယ
်။ဒေဝွန်လာပါလားမေးအဲ့နာလေးမှာဖြစ်တာ။အဲ့မှာလည်းကျွန်တော်တို့မိုင်းဆွဲတိုက်ခိုက်မှုတစ်ခုရှိတယ်။ဒီရွှေဖက်ပါပဲ။အဲ့ဒီကကြာသူကကျွန်တော်ဓာမတစ်ချောက်ကမိုင်းဆောင်ကိုလောက်တာပဲစိတ်ကြိုင်ရမှုတော့မရှိဘူ
းမနေ့ကနေ့ဒီကနေ့ကြောက်စုံနဲ့ဘုံညိုမြို့နယ်တွင်ဘုံခွဲစက်ကမှုနဲ့ပတ်သက်လို့သတင်းချက်လက်တွေမရရှိသေးဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပြောပါတယ်ဘုံပေါက်ကွဲပြီးသမတော်ဘက်ကလက်နက်ကြီးတွေနဲ့ပြေကမှုကြောင့်ဒေဝုန်းနဲ့မော်ရွာသားတွေရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်ဒီကရေရပိုင်းတို့ကလည်းကြောက်တော်မျိုးနဲ့ဝါတောင်ဆစ်ချောင်စကန်းနေရွာသားတို့မိုင်းနေမိပြီးထိခိုက်တန်ရာရရှိခဲ့တယ်လို့မြောက်ဦးမျိုးနယ်ကရွာသားတို့ကလည်းမိုင်းနေမိတိတ်ဆုံးခဲ့ပါတယ်ဒီမိုင်းတွေဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရသေးပါဘူး2019ခုနှစ်ဇန်နဝါရီလကနေဒီကနေ့ထိအေဖွဲ့ကနေမိုင်းထောင်ခဲ့တာအကျဉ်း16ကျဉ်ရှိပြီးတော့မိုင်း46လုံးကိုတပ်မတော်ဆစ်ချောင်တွေကပေါ်ထုတ်ဖောက်ခွဲဖျက်ဆီးနိုင်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်တမရော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဒီနှစ်စံပိုင်းလေးလတာစီရီသိမ်းမှမှုကာလအတွင်းရွာသား10ဦးကျော်မြေမြုပ်မိုင်းကြောင့်တိတ်ဆုံးခဲ့တယ်လို့6ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့ရခိုင်လူမှုအဖွဲ့အစည်းတာဝန်ခံတွေကပြောပါတယ်ခင်ဗျာ။